ကရင်ပြည်နယ်ကော့ကရိတ်နယ်ကျုံတွုံးမြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စစ်ကြောင်းတွေဟာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။မတ်လ26ရက်နေ့မှာတော့ကော့ကရိတ်မြို့နယ်တွေကတမိုင်ကုန်းကျေးရွာဘက်မှာတိုက်ပွဲတွေဖြစ်ပြီးဒေသခံတွေသေဆုံးတာတွေရှိနေတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကကုစောမောင်ကပြောပြပါတယ်
။မနေ့ကတော့ကော့ကရိတ်ဘက်မှာဆက်ဖြစ်တဲ့တမိုင်ကုန်းရဲ့ဂျိုကြားဂျိုကြားလေးတွေတိုက်ပွဲတွေဆက်ဖြစ်နေတယ်အဲ့တော့နောက်ခလေးက69ကနေပြီးတော့အမြောက်နဲ့ပြစ်တယ်။နောက်ပြီးလူရင်နဲ့တာပြီးဘုံကျဲတယ်။တမိုင်ကုန်းနဲ့ကျွန်တော်တို့ကိုနှဲတမိုင်ကုန်းသားကအထေကနေပြီးတော့သူတို့အနေရယူပြီးတော့စိုက်ပွဲကြီးဖြစ်နေကြတာပေါ့။အစီအစိုက်စိုက်ပွဲကြီးဖြစ်နေ။အဲ2ယောက်လောတဲ့2ယောက်တော့ဒီရယ်အေးဒီကကိုနှဲဘက်ကရယ်။အဲတမိုင်ကုန်းနဲ့ကိုနှဲဘက်က73နှစ်သားတယောက်ရယ်။တနည်းလေကျော်တနည်းတယောက်ရယ်။အလုံးစေတော့စင်းရအဲ့ဒါပဲတက်သေးတယ
်။မနေ့ကတော့ပူပေါင်းတက်ဖွဲ့တွေဘက်ကမနေ့ပိုင်းကစပြီးမြောက်ဝတီခရိုင်ထဲကကုံသွေးရေးစုံကိုဝင်ရောက်ပစ်ခတ်တာ၊တင်ငန်းညီနောင်နဲ့ကျုံတို့ရဲစခန်းတွေကိုဝင်ရောက်ပစ်ခတ်တာတွေလုပ်ခဲ့ပါတယ်။ဒီနောက်မှာတော့စစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်ခဲ့ပါတယ်။မနေ့ကဖြစ်စဉ်မှာတော့ကုံသွေးရေးစုံကဝန်ထမ်းတွေနဲ့ရဲတွေစစ်တပ်တွေတိုက်ဆုံမှုတွေရှိနေပြီး10ခန်းလောက်စစ်သုံးပန်းအဖြစ်ဖမ်းမိတာတွေရှိနေတယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ
်။အဲသူတို့ကတော့စစ်ဥပဒေ၊တပ်ဖွဲ့ဥပဒေရပဲရင်းနှီးဆောင်ရွက်ထားတာရှိတယ်။သူတို့ကိုကျွန်တော်တို့ဟိုနိုင်ငံတကာဥပဒေကဆောင်ရွက်ထားတာပဲရှိတယ်။နှိမ့်ချက်ညှဉ်းပန်းခြင်းမရှိဘူ
း။စစ်တပ်နဲ့ရဲပါဝင်ကုံသွေးရေးစုံကဝန်ထမ်းတွေပျောက်ဆုံးတာတွေရှိနေတယ်ဆိုတာကိုတော့စစ်တပ်နဲ့နှီးဆက်သူတွေကပြောဆိုကြပါတယ်။ဒါပေမဲ့တေဆုံးပျောက်ဆုံးမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုနိုင်ဖို့စစ်ကောင်စီဘက်ကဆက်သွယ်လို့မရခဲ့ပါဘူး။မနေ့ကတော့မြောက်ရီမြို့ကိုညမထွက်ရအမိတ်ထုတ်ပြန်လိုက်ပါတယ်။အခုဆိုရင်ကရင်ပြည်နယ်ထဲမှာညမထွက်ရအမိတ်ထုတ်ပြန်ထားတာဟာ၃မြို့နယ်ရှိနေပြီလို့လည်းပြောပြပါတယ်
။ဒီစိုးရိမ်နဲ့ကျန်းစိတ်ကြီးအစိုးရကဟိုသူတို့ဒီနှစ်နှစ်ပြည့်ဆန္ဒကလေးရထားပြီးလုပ်ထားတာ။အခုမှမြောက်ရီကိုညမထွက်ရဆိုပြီးအခုမှမြောက်ရီထက်တိုးလာစီးပြီးများမှာ၃မြို့နယ်ဖြစ်သွားတယ
်။မနေ့ကတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ရီချစ်ချီတရားတစ်ကိုတိုက်ပွဲတွေကြောင့်ယာယီပိတ်လိုက်ရပြီမဲ့ဒီကနေ့မှာတော့ပုံမှန်တိုက်သွားလာမှုတွေရှိနေပြီးထိုင်းနဲ့မြန်မာနှစ်ဖက်လုံးကလုံခြုံရေးတွေပုံမှုတင်းကျပ်ထားပါတယ်ရှင်။